Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2025ခုနှစ် February လ25ရက်ပုတ်ထူးနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 71.25 ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်မှာဖြစ်တာဝန်ယူသွားမှာပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမက်ခင်ပြထွင်းနေသူကြီးညာပြေးတော့မှာပါIS အဖွဲ့ကပြန်ပြီးဆွဲဖန်ဆီးထားတဲ့ Syrian Korean ဘာသာဝင်90ကျော်ကိုပြန်လွှတ်ပေးဖို့ American ပြည်အောင်စုကတန်းဆွလိုက်တာ Ukraine ရှေ့ပိုင်းမှာတိုက်ခိုက်မှုတွေရော့ချသွားပြီးမဲ့အပြစ်ခက်ရစေးကတော့အခုချိန်ထိမဖြစ်သေးတာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအမြဲလေးစားတယ်လို့တရုတ်နိုင်ငံသားရဲ့ဌာနကပြောလိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုကြားဖို့ရှိပါတယ်နှလောင်ကြီ
းကောင်းပါပြီရှင်စစ်အုပ်ချုပ်ရေးကြေညာထားတဲ့ကိုကန့်ဒေတာလောက်ကဲမျိုးကအုပ်ချုပ်ရေးမှုဥပယ်ဆောက်ချင်ရဲ့နေအိမ်ကိုဖုန်ရှားဖုန်ကြားရှင်ရဲ့ကိုကန့်ပြည်သူစစ်တပ်ဖွဲ့ကဒီကနေ့မနေ့ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ
်။သူတို့ဟိုအရင်ကတည်းကပြောပြီးသားဒီကိုယ့်ကိုအေးအေးဆေးနေပါဒီဟိုကပေါ်တော့ကျွန်တော်ပြည်သူလူစုကိုတုကမပေးပါနဲ့အဲ့ဒါကိုသူတို့ကတရိပ်တခြားစိုးစိုးတာတော့ကျွန်တော်ဝန်နေတော့ပေးတော့ပါမယ
်။ဖုန်ကြားရှင်ကိုကန့်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လေးမှာရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အစွန်ဖက်မှာမနေ့ညတကောင်ကျော်လောက်မှာတိုက်ပွဲဖြစ်ပြီးဒီလ26ရက်နေ့ကစလို့ကုတ်ခိုင်မြို့ဆက်ကမ်းလမ်းယာယီပိတ်မယ်လို့သတင်းတွေထွက်နေပါရယ်။ဒါအပြင်ပရတင်နိုင်ငံအခြေစိုက်ကုမ္ပဏီတစ်ခုရဲ့စစ်တမ်းအရဈေးအသက်တာဆုံးအလုပ်သမားခနိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံကပဲအဆင့်မှာရှိနေပါသလဲ။ဒီလိုဆောင်းပါးတွေကိုသတင်းတွေအပြီးမှတင်ပြသွားမှာပါ။ခုရင်ဆုံးတော့ပုတ်ထူးနဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အမခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင်။
စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကတိုက်ပွဲတွေအတွင်းအစ္စလာမ်စစ်သေးကြောင့် IS အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးထားတဲ့ Syrian Korean ဘာသာဝင်90ကျော်ကိုပြန်လွှတ်ပေးဖို့ American ပြည်အောင်စုကအင်ကာနီမှာတောင်းဆိုလိုက်ပါတယ်။ American နိုင်ငံသားရေးဌာနပြောခွင့်ရ Jen Psaki ကတိုက်ခိုက်မှုတွေကိုရှင်းချလိုက်ပြီးစစ်သေးကြောင့်တွေအနေနဲ့သူတို့ဖမ်းထားတဲ့အရသားတွေအလုံးကိုလွှတ်ပေးရမယ်လို့တောင်းဆိုလိုက်တာပါ။ဒါအပြင်စီးရီးယားအစိုးရတပ်ကအကြမ်းဖက်တိုက်ခိုက်တာတွေဆက်လုပ်နေတာတွေကိုလည်းပြောခွင့်ရ Jen Psaki ကအလေးထားပြောသွားပါတယ်။သုံးနှစ်နီးပါးကြာနေပြီဖြစ်တဲ့ Syria experience အတွက်နိုင်ငံရေးအရာဖြေတစ်ခုရှာဖို့ American ပြည်ထောင်စုကအခိုင်အမာဆက်ရှိစေပဲလို့သူကဆိုပါတယ်ဒီပြည်တွင်းစစ်ကြောင်းလူနှစ်သိန်းကျော်တည်ဆုံးမှာပြီးပါပြီ Hasaki အရက်ကကာဘာဒေတာမှာတင်းလာနေတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ဒေတာကန်အများပြားကို IS စစ်သေးကြတွေကပြန်ပြီးဆွဲသွားတယ်လို့ Britain ခြေစိုက် Syria လူခွင့်ရေးအခြေအနေစောင့်ကြည့်ရေးအဖွဲ့ကပြောပါတယ် YPG လို့တည်ကြတဲ့ Kurdish လူထုကာကွယ်တပ်ဖွဲ့နဲ့ S Syria နေပူးပေါင်းပြီး IS စစ်သေးကြတွေရဲ့ထိုးစစ်ကိုခုခံတိုက်ခိုက်တဲ့တိုက်ပွဲတွေအတွင်းတပ်ဖွဲ့ဝင်အများပြားသေဆုံးသွားတယ်လို့ဒေတာရင်းလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ Syriac စစ်ကောင်စီကပြောဆိုပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရှေ့ပိုင်းမှာတိုက်ခိုက်မှုတွေတိတိတသားရော့ကျသွားတယ်လို့ယူကရိန်းစစ်ဘက်ကဒုတိယမြောက်ရဲ့ဇက်တိုက်ပြောနေပေမဲ့အပြစ်ခက်ရစေးကြီးကတော့အခုချိန်ထိမဖြစ်သေးဘူးလို့ပြောပါရယ်အစိုးရထိန်းချုပ်နယ်မြေတွေနဲ့ပြည်မတ်တွေကိုပြီးခဲ့တဲ့24နာရီအတွင်းဒဘုံတွေက19ချိန်တိုက်ခိုက်တယ်လို့ယူကရိန်းစစ်ဘက်ပြန်ကြားရေးဌာနရဲ့ထုတ်ပြန်ချက်ကိုဒီကနေ့ Facebook စာမျက်နှာမှာတင်ထားပါရယ်ဖေဖော်ဝါရီလ15ရက်နေ့ကလေးကစတင်ရမယ့်အပြစ်ရဲ့သဘောတူညီချက်မှာပါတဲ့အတိုင်းရှေ့တန်းဒေသကလက်နက်ကြီးတွေကိုဒဘုံတွေကအင်္ဂါနေ့မှာစပြီးတော့ရုပ်သိမ်းပါရယ်ဒီပြည့်ရဲ့သဘောတူညီချက်ကိုနိုင်ငံတကာကအကြောင်းဝင်ဆက်ပြီးထားတာပါ။သဘုံတွေရဲ့တိုက်ခိုက်မှုလုံးဝရပ်သွားမှလက်နက်တွေကိုရုပ်သိမ်းမယ်လို့ယူကရိန်းအစိုးရကပြောဆိုထားပါတယ်။အပြည့်ရဲ့သဘောတူညီချက်မှာပါတဲ့သတ်မှတ်ချက်တွေအတိုင်းလိုက်နာမှာဖြစ်ပေမဲ့တိုက်ခိုက်ခံရရင်ပြန်ပစ်ခွင့်ရှိတယ်လို့ဆိုပါတယ်။ရုရှား၊ယူကရိန်း၊ဂျာမနီနဲ့ပြည်သစ်နိုင်ငံခြားရေးဝန်ကြီးတွေအင်္ဂါနေ့ကပါရီမြို့မှာတွေ့ဆုံဆွေးနွေးကြပေမဲ့အပြည့်ရဲ့သဘောတူညီချက်ကိုဘယ်သူကချိုးဖောက်တာလဲဆိုတဲ့အပေါ်မှာတော့သဘောမတူခဲ့ကြပါဘူးရှင်။
လွန်ခဲ့တဲ့နှစ်နှစ်အတွင်းအာဖဂန်နစ္စတန်အစိုးရထင်းထင်းရှားရှားတွေမှာအကျဉ်းသားတွေကိုဖိနှိပ်ဆက်ဆံကန်တွေခဲ့တဲ့အနေအထားပါဝင်နှိပ်စက်ညှဉ်းပန်းမှုတွေကိုတားမြစ်နိုင်ခဲ့ပြီးတိုးတက်မှုအချို့ရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါရတယ်။ဒါပေမဲ့လည်းထင်းထင်းခံထားရသူ၃ပုံ၃ပုံလောက်ကတော့မတရားပြုမှုဆက်ဆံခံရတယ်လို့ဆိုရတယ်။အခြေအနေပိုကောင်းလာအောင်ကန်တွေဖို့လူနေသေးပေမဲ့အခုလိုအခြေအနေဇိုးတွေကိုအဆုံးသတ်အောင်အာရုံစိုက်လွတ်ဆောင်ခဲ့တဲ့အစိုးရအဖွဲ့တွေရဲ့လုပ်ရက်ကိုကြိုဆိုပါရတယ်လို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂကွန်ကြီးကွန်ကြီးမစ်ရှင်အကြီးအကဲနီကိုလတ်စ်ဟေဆမ်ကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်ရက်စက်တန်းကျမှုအဆုံးသတ်ရေးအစီအစဉ်ကိုအကောင့်ထဲပေါ်ခဲ့တဲ့သမရအက်ရှ်ရမ်ဂါနီရဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းမစ္စတာဟေဆမ်ကကူကပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့နှစ်တွေကအစီရင်ခံစာထုတ်ပြန်တဲ့ကာလမှာတည်းအခုအခါမှာနှိမ့်ဆက်ညံပန်းမှုနဲ့ မတရားသဖြင့်ပြည်내ဆက်ဆံမှု14ရာခိုင်နှုန်းလောက်အထိရောကျသွားတယ်လို့ကုလသမဂ္ဂအစိုးရခန်းစာကဆိုပါတယ်။နှိမ့်ဆက်ညှဉ်းပန်းမှုကိုအစိုးရအနေနဲ့တိုက်ရိုက်ကင်တွယ်ဆောင်ရွက်လာတာ၊ထိမ့်သိမ်းရေးစခန်းတွေကိုတွားရောက်စစ်ဆေးမှုအကြိမ်ကြီးတိုးလာတာ၊စနစ်တကျစစ်ဆေးမေးမြန်းမှုနည်းလမ်းတွေကိုလွန်ခဲ့တဲ့နှစ်နဲ့သမရအမိန့်ထုတ်ပြန်ပြီးကတည်းကကျင့်သုံးလာတာကြောင့်အခုလိုနှိမ့်ဆက်ညှဉ်းပန်းမှုအနေအထားချဆင်းလာတာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတိုးတက်မှုတွေရပ်တန့်နေတဲ့အပြင်အရေးကြီးတဲ့အပိုင်းတချို့မှာနောက်ပြန်သွားနေတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်။ February 25ရက်ဒီကနေ့နေ့စွဲနဲ့ထုတ်ပြန်တဲ့2014ခုနှစ်အတွက်နိုင်ငံတကာလူခွင့်ရေးအခြေအနေဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာ AI အဖွဲ့ကခုလိုပြောထားတာပါ။ Ranger ရဲ့အခြေအနေပိုဆွတ်ရုပ်ခဲ့ပြီးဥပဒေပိုင်းအရနဲ့လက်တွေ့လှုပ်ဆောင်မှုအပိုင်းတွေမှာခွဲခြားမှုတွေကြောင့်သူတို့ရဲ့ဘဝရက်တည်ရေးအခြေအနေပိုဆိုးစေခဲ့တယ်လို့ပြောထားတယ်လို့မွတ်စလင်စန့်ကျင်ရေးအကြံဖတ်မှုတွေဖြစ်ခဲ့ပြီးတော့ကျူးလွန်သူတွေကိုအရေးယူဖို့အာဏာပိုင်တွေဘက်ကပြက်ကွက်ခဲ့တယ်လို့လည်းအထူးထောက်ပြထားပါတယ်။လက်နက်ကိုင်ပြပခဖြစ်ပွားရာဒေသတွေမှာနိုင်ငံတကာလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်မှုရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့တယ်လို့လည်း AI ဖွဲ့ကဆိုပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်အခွင့်အရေးတွေကိုအပြင်းထန်ကန့်သက်ခံရဆဲဖြစ်ပြီးလူခွင့်ရေးကာကွယ်လှုပ်ရှားသူတွေ၊သတင်းသမားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအများအပြားဖမ်းဆီးထောင်ချခံရပြီးတော့အတိတ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်အရေးယူအပြစ်ပေးမခံရဘဲကင်းလွတ်ခွင့်တွေရှိနေသေးတယ်လို့ AI ဖွဲ့ရဲ့နှစ်ပတ်လည်အစီအခံစာမှာဖော်ပြထားပါတယ်။ဒီစီကစားပါဖော်ပြချက်တွေနဲ့ပတ်သက်ပြီးအစိုးရဘက်ကတုံ့ပြန်ချက်တော့ချက်ချင်းထွက်မလာသေးပါဘူး။ AI ဖွဲ့ရဲ့အစိုးရခစားရဆိုရင်တော့2014ခုနှစ်အတွင်းလူခွင့်ရေးအခြေအနေတိုးတက်မှုမရှိတာဟာမြန်မာနိုင်ငံတနိုင်ငံတည်းမဟုတ်ဘဲကမ္ဘာတဝန်းကလူသားပေါင်းများစွာအတွက်လူခွင့်ရေးပိုင်းမှာစိုးရွားလာတဲ့တစ်တနည်းဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရနေပို့တုံးနေ့ညနေခင်းသတင်းများကိုဆက်လက်ညင်ညာနေပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအနာပိုင်ဆိုင်မှုကိုအမြဲလေးစားတယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရဟောင်းလေကပြောလိုက်ပါတယ်မြန်မာအစိုးရနဲ့ကိုကန်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားလာတာမှာတရုတ်နိုင်ငံအနေနဲ့ပါဝင်ပတ်သက်တာမျိုးမရှိဘူးလို့ကိုကန်အဖွဲ့ကောင်းဆောင်ဖုန်ကြားရှင်ကညင်းဆိုခဲ့ပြီးတဲ့နောက်တရုတ်နိုင်ငံသားဌာနကအခုလိုပြောလိုက်တာပ
ါ中方一向奉行不干涉别国内政的原则一向尊重缅甸的主权
တရုတ်နိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့ပြည်ရင်းရေးမှာဝင်ရောက်မဆက်ပတ်ရေးဆိုတဲ့မူကိုအမြဲဆွဲကင်ထားပါတယ်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နေမည်ပိုင်ဆိုင်မှုကိုအမြဲလေးစားလိုက်နာပါတယ်တရုတ်မြန်မာဆက်ဆံရေးနဲ့နယ်စပ်တစ်လျှောက်တည်ငြိမ်ရေးကိုထိခိုက်ပျက်စီးစေမဲ့လုပ်ရည်မျိုးကိုလုပ်ဖို့ဘယ်အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်တဦးတယောက်ကိုမှတရုတ်ပိုင်နေမည်ကိုအသုံးပြုခွင့်ပြုမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟောင်းလေကဒီကနေ့ပေကျင်းမြို့မှာလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားပါတယ်ကိုကန်လက်နက်ကိုင်အဖွဲ့ရင်းနဲ့တွဲပြီးတော့မြန်မာအစိုးရစစ်တပ်ကိုတိုက်ခိုက်နေတဲ့အထက်မှာတရုတ်ကြီးစားဆက်သားတွေပါနေတယ်လို့မြန်မာစစ်တပ်ကဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့တရုတ်ဘက်ကတုံ့ပြန်ချက်ထွက်လာတာပါမြန်မာစစ်တပ်ရဲ့အဆိုအားဖြင့်တရုတ်နယ်မြေတွေကနေအကြမ်းဖက်တိုက်ခိုက်မှုတွေကိုတားဆီးရေးမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့လဲတရုတ်အစိုးရကိုတိုက်တွန်းထားပါတယ်အခုနောက်ဆုံးတိုက်ခိုက်မှုတွေဖြစ်ခင်မှာကိုကန်လက်နက်ကိုင်အဖွဲ့ကောင်းဆောင်ဖုန်ကြားရှင်ဟာတရုတ်နိုင်ငံထဲမှာရှိနေခဲ့သလားဒါမှမဟုတ်မြန်မာနိုင်ငံဘက်ပြန်သွားဖို့သူ့ကိုပြောခဲ့လေသလားဆိုတဲ့မေးခွန်းတွေကိုတော့ပြောခွင့်ရဟောင်းလေကဖြေမသွားပါဘူးလက်ရှိအချိန်ထိတော့ကိုကန်ဒေသမှာနှစ်ဖက်တိုက်ပွဲတွေဆက်ရှိနေလို့ပါခင်ဗျာ
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုအချင်းပြတ်ချက်ဆမှုဖြစ်ရတဲ့ခုနဲ့ဆက်ဆက်ပြီးဆွဆွဲထားတဲ့အပေါ်မှာတရားရုံးလုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဒီတရားရုံးကအခုကသူ့ကိုဖမ်းဝရထုတ်လိုက်ပါတယ်သူမရဲ့ရှင်းတွေကတော့ဘင်္ဂလားဒေ့ရှ်မှာနိုင်ငံရေးမတည်ငြိမ်မှုတွေဆက်ရှိနေတဲ့အတွက်ဒီလုံခြုံရေးကိုစိုးရိမ်ရတာကြောင့်မို့လို့သူမအနေနဲ့ရုံးခန်းတွေကနေအပြစ်မထွက်ဘဲနေနေရတာကြောင့်အခုလိုတရားရုံးကိုမတက်နိုင်တာလို့ပြောဆိုပါတယ်။မစ်ဆီယာဟာကွယ်လွန်သွားပြီဖြစ်တဲ့ခင်မွန်းဖြစ်သူသမရဟောင်းဇီဝီယာရာမန်ရဲ့နာမည်နဲ့အများအကျိုးစာအဖွဲ့တစ်ခုအတွက်မိယာရီကိုတရားမဝင်ဝယ်ယူခဲ့တဲ့ဆိုပြီးဆွဆွဲခံထားတာပါ။မစ်ဆီယာကတော့သူ့ပေါ်ဆွဲချက်တွေဟာနိုင်ငံရေးပျော်ကားတွေကြောင့်လို့ဆိုပါတယ်။သူမရဲ့ပါတီဟာပြီးခဲ့တဲ့လကလွှတ်တော်ရွေးကောက်ပွဲတွေကိုတပိတ်မောက်ခဲ့ပြီးသူမကိုထောက်ခံသူတွေကိုလည်းလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာကိုဖြုတ်ချဖို့ကြိုးစားတဲ့တစိ့တစ်ပိုင်းအနေနဲ့နိုင်ငံတော်တန်ယူပို့ဆောင်ရေးအပိုင်းမှာတားမြစ်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့တောင်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကတိုက်ခိုက်ပါတီကြီးနှစ်ခုအကြမ်းတင်းမာမှုတွေကြောင့်ဆန္ဒပြပွဲတွေနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တယ်လို့လူတရာလောက်သိဆုံးခဲ့ရပြီဖြစ်ပါတယ်ရှင်။
ဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအနှစ်80မြောက်အခါသမယမှာဂျပန်ဝန်ကြီးချုပ်အနေနဲ့ဘာတွေပြောဆိုမလဲဆိုတာကိုဆွေးနွေးဖို့ဝန်ကြီးချုပ်ကိုယ်တိုင်ရွေးချယ်ထားတဲ့ကြွမ်းကျင်အဖွဲ့အားဒီကနေ့မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်။စစ်ပွဲကာလတွင်းကဂျပန်ရဲ့ပြည်မှုဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တောင်းပန်ခဲ့တဲ့အရင်အစိုးရတွေထက်သူဟာပိုပြီးတော့သဘောထားတင်းမာလိမ့်မယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေတာပါ။1995စစ်ပွဲပြီးဆုံးခြင်းနှစ်90အထိမ်းအမှတ်မှာအဲ့ဒီအချိန်ကဂျပန်ဝန်ကြီးချုပ်တိုမီချီမူရာယာမာဟာပထမဆုံးအကြိမ်အနေနဲ့အာရှဒေသတွင်းစစ်ပွဲကာလမှာဂျပန်ရဲ့နေချက်ကျူးကျော်မှုနဲ့ရန်လိုမှုတွေနဲ့ပတ်သက်လို့ဝန်ခံပြောဆိုခဲ့ပါတယ်။2005ခုနှစ်မှာအဲ့ဒီအချိန်ကဂျပန်ဝန်ကြီးချုပ်ဂျူနီချီရိုကိုအီဇူမီကလည်းတောင်းပန်ခဲ့ပါတယ်။လက်ရှိဝန်ကြီးချုပ်ရှင်ဆိုအာဘေဟာကျွမ်းကျင်သူ16ဦးပါဝင်တဲ့အဖွဲ့ကိုရွေးချယ်ခဲ့ပြီးအဲ့ဒီထဲမှာပညာရှင်10ဦး၊စီးပွားရေးလုပ်ငန်းရှင်3ဦး၊သတင်းတောက်2ဦးနဲ့နိုင်ငံတကာအကူအညီပေးရေးလုပ်သား2ဦးပါဝင်ပါတယ်။2012ခုနှစ်ကိုမှကဝန်ကြီးချုပ်တာဝန်စတင်ထမ်းဆောင်ခဲ့တဲ့မစ္စတာအာဘေဟာတရုတ်နဲ့တောင်ကိုရီးယားတို့ကပြစ်တင်ဝေဖန်ခဲ့တဲ့မစ္စတာမူရာယာမာရဲ့ကြီးညာချက်တဲ့ပိုးပြီးအပူယူသဘောဆောင်တဲ့သဘောထားမျိုးရှိတယ်ဆိုတာကိုပြသဖို့အခုလိုဆောင်ရွက်ခဲ့ရလဲဖြစ်ပါတယ်ခင်ဗျာ။
ပို့ထုံးနဲ့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားမှာပါစစ်အုပ်ချုပ်ရေးကြီးညာထားတဲ့ကိုကန်ဒေတာကလောက်ကိုင်းမျိုးရှိအုပ်ချုပ်ရေးမှူးဦးပေဆောက်ချိန်ရဲ့နေအိမ်ကိုကိုကံပြည်သူစစ်တပ်ဖွဲ့ကဒီကနေ့မနက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်တရုတ်နယ်စပ်ကကိုကံဒုက္ခသည်တွေစခန်းတွင်းကိုဦးပေဆောက်ချိန်ရဲ့သားတွေကဝင်ရောက်ပြီးဒုက္ခသည်တွေကိုလောက်ကွယ်မြို့ထဲဝင်ရောက်ဖို့အတင်းအကျပ်တိုက်တွန်းတာကြောင့်တတိပေးတဲ့အနေနဲ့ဦးပေဆောက်ချိန်ရဲ့အိမ်ကိုဝင်ရောက်ပစ်ခတ်ခဲ့တာဖြစ်တယ်လို့ဖုန်ကြားရှင်ရဲ့ကိုကံအဖွဲ့က VOA ကိုပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မေခါကပေးပို့ထားတာပ
ါလောက်ကွယ်မြို့ကျူဖန်ရက်ခွက်မှာရှိတဲ့ကိုကန့်ဒေတာအုပ်ချုပ်ရေးမှူးဥပယ်ဆောက်ချိန်နေအိမ်ကိုဖုံချားရှင်ကိုကန့်အဖွဲ့ကဒီမနက်6နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးဖုံချားရှင်ကိုကန့်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးထွန်းမြက်လင်းကဥပယ်ဆောက်ချိန်သားတွေအနေနဲ့ဒုက္ခသည်တွေကိုလောက်ကင်မျိုးတဲ့အတင်းအကျပ်ဝင်ရောက်ဖို့လှုပ်ဆောင်နေတာမို့တတိပေးတဲ့အနေနဲ့ခုလိုလှုပ်ဆောင်တာဖြစ်တယ်လို့ပြောကြားသွားပါတယ်။
သူတို့ကဒီမြန်မာတပ်မတော်နဲ့ပေါင်းပြီးတော့မှသူတို့ကအဲဒီ refugee camp ထဲမှာသူတို့ဒီစစ်သားတွေကိုတွားပြီးတော့အတင်းအဓမ္မပေါ့ပြီးတော့ဒီမိန်းနာတစ်မျိုးပေါ့နော်ချော့တာတစ်ပုံပေါ့ချော့တာတစ်မျိုးသူကဒီလောက်ကန်မြို့ထဲကိုဝင်ခိုင်းနေအဲဒီတော့တချို့လူတွေကတော့ပြန်သွားတယ်ဒါပေမဲ့လူရောကားရောပျောက်သွားတယ်ကြာအဲဒါကိုသူတို့ကလည်းမရက်ဘူးဆက်လွတ်နေတုန်းပဲသူတို့ဟိုအရင်ကတည်းကပြောပြီးသားဒီဘောကအေးစင်းနေပါဒီဟိုကပေါ်တော့ကျွန်တော်ပြည်သူလူထုတွေကိုတွေ့ကြမပေးပါနဲ့အဲ့ဒါကိုတို့ကတရိပ်တခြားဆိုးဆိုးလာတော့ကျွန်တော်ဝန်နေတော့ပေးတာပ
ါဝင်ရောက်တိုက်ခိုက်မှုကြောင့်ဥပယ်ဆောက်ချင်းကိုကန့်လုံးကြုံရေးတက်ဖွဲ့မှတယောက်သေးသုံးယောက်တန်းရရပြီးဖုံချားရှင်ကိုကန့်ဖွဲ့မှသုံးယောက်သေးလေးယောက်တန်းရရတယ်လို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအမည်မဖော်လို့သူတက်မတော်အရာရှိတဦးကအတည်ပြုပြောကြပါတယ်စေအုပ်ချုပ်ရေးကျင်းသုံးနေတဲ့လောက်ကင်မြို့ပေါ်မှာတည်ငြိမ်စားပြုလာပြီးစစ်ရှောင်သွားသူတွေရာနဲ့ချီပြီးပြန်လာနေပြီလို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။မြို့ကန်တဦးဖြစ်တဲ့ကွမ်လွန်ပြည်သူ့လွတ်တော်အမတ်ဦးဟော်လျှောက်ချန်းကလည်းလက်ရှိလောက်ကင်မြို့အခြေအနေကိုခုလိုပြောပါတယ်
။ဒီထက်နေလို့ရပါညီဆောက်မလို့ပါနေရတဲ့ကမုံဆွေးနေရတ
ယ်။မြမအစိုးရတပ်နဲ့ဖုံချားရှင်ဦးဆောင်နဲ့ကိုကန့်လက်နက်ကင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေသတင်းနှစ်ပတ်ကြာကြာလာပြီးဖြစ်ပေမဲ့အခုချိန်ထိတော့တိုက်ပွဲတွေရပ်တန့်နိုင်တဲ့အနေအထားမျိုးမရှိသေးပါဘူးစစ်အုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကင်မြို့အနောက်မြောက်ဘက်ကိုကန့်လက်နက်ကင်တပ်တို့ခြေကုပ်ယူထားတဲ့ဒေသကိုဒီလ24ရက်နေ့ကမြန်မာအစိုးရတပ်ဖက်ကထိုးစစ်ဆင်ခဲ့တယ်လို့ကိုကန့်ဘက်ကပြောပါတယ်ဒီမနက်ဖြစ်ပွားခဲ့တဲ့ဥပယ်ဆောင်ချင်းအင်ကိုတိုက်ခတ်မှုဟာလောက်ကင်မြို့ပြင်အနီးမှာဖြစ်ပွားခဲ့တာဖြစ်ပြီးလောက်ကင်မြို့ထဲနဲ့ဝေးတယ်လို့ဒေသခံတဦးကပြောပါတယ်။တမ်းမာရီရင်တန်းနဲ့အခြားသောရင်တန်းတွေတိုက်ခန့်ခံရမှုနဲ့ပတ်သက်ပြီးကိုကန့်တပ်ဖွဲ့ကပေါ်ပြတဲ့နေရာဒေသကွဲလွဲမှုနဲ့ထိန်းချုပ်နယ်မြေတွေအရာသူတို့ဘက်ကလှုပ်ဆောင်မှာမဟုတ်ဘူးလို့အစဉ်တစိုက်ညင်းဆိုလျက်ရှိပါတယ်။နိုင်ငံပိုင်သတင်းစာတွေနဲ့အဲ့ဒီဒေတာကိုတွားရောက်သတင်းယူခဲ့တဲ့သူတွေကတော့ဖုံချားရှင်ကိုကန့်တပ်ဖွဲ့ကပြစ်ခတ်တယ်လို့ပြောဆိုထားပါတယ်။စစ်အုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကင်မြို့ကိုဒီလ22ရက်နေ့ကနေဒီနေ့ထိအိမ်တော်စု100ကျော်လူဦးရေ800နီးပါးပြန်လည်ရောက်ရှိနေပြီလို့အစိုးရကထုတ်ပြန်ထားပါတယ်။ တည်င်းနှစ်ပတ်ကြာပြီဖြစ်တဲ့ကိုကန်တိုက်ပွဲတွေကြောင့်စစ်ဆောင်ဒုက္ခသည်ပေါင်း 4,000 ကျော်ခန့်ဟာတရုတ်နိုင်ငံဘက်မှခိုးလုံနေရပြီးဒုက္ခသည် 1,000 ကျော်ဟာရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့ကိုထွက်ပြေးလာတယ်လို့သိရပါတယ်ရှင်
ကကွေရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဦးပယ်စောက်ချင်ရဲ့နေအိမ်ကိုကိုကံအဖွဲ့ကအဝေးကနေလက်နက်ကြီးနဲ့ဖိကပ်ခဲ့တယ်လို့ဆိုပါတယ်။တချိန်ထဲမှာပဲလောက်ကိုင်းမျိုးကတပ်ရင်းဌာနချုပ်ကိုလည်းကိုကံအဖွဲ့ကအဝေးကနေပြီးတော့လက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးအထိခိုက်တော့မရှိဘူးလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။ဒါနဲ့တစ်ဆက်ထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မျိုးအစိုးမှပြီးခဲ့တဲ့တကောင်ကျော်အချိန်ကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အစိုးရတပ်ဖက်ကတယောက်ကြဆုံးခဲ့ပါတယ်။လောလောဆယ်မှာဘယ်အဖွဲ့ကဖြစ်ခဲ့တဲ့ဆိုတော့အတိမပြုတ်နိုင်သေးပေမဲ့တိလ26ရက်နေ့ကစပြီးကုတ်ခိုင်မှုဆဲကာလန်ပိတ်မယ်လို့လည်းသတင်းတွေဖြစ်ပေါ်နေပါဗျ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီလ9ရက်နေ့ကတိုက်ပွဲစတင်ခဲ့တဲ့ကုကန်ဒေတာကိုစစ်ကူတွားရောက်ခဲ့တဲ့အစိုးရတပ်ရင်တန်းတွေကိုလန်ခီးမှာခြုံကိုပစ်ခတ်တိုက်ခိုက်တာတွေမကြာခဏဖြစ်ခဲ့ပြီးတဲ့နောက်ဒီတစ်ချိန်မှာတော့ကုတ်ခိုင်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တာပါ။ကုတ်ခိုင်မြို့မှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကုတ်ခိုင်မြို့ရဲစခန်းကတာဝန်ရှိသူတဦးကအခုလိုအတည်ပြုပြောဆိုပါတယ်
။နေ့ညဒီကျွန်တော်တို့ရက်ွက်3နဲ့ကျွန်တော်တို့ရက်ွက်6ပေါ့အဲတာဝန်ရှိလမ်းနားမှာမနေ့ည12:15မိနစ်လောက်မှာဖြစ်တာ။7မိနစ်15မိနစ်လောက်ပါပဲ။တမတော်ပဲပဲဒီခြေတန်းကတို့လှူချသွားနေတယ်ပေါ့အမှလာနေတဲ့အဖွဲ့တွေနဲ့ဖြစ်တယ်လို့ပဲကြားရတယ်ကျွန်တော်တို့ကတော့တယောက်ကတော့ဆုံးလို့ဒီမှာကျွန်တော်တို့ဖြည့်ရံပြီးတဆုအနေနဲ့တကြိုပေးလိုက်တယ်အခု
ဒီကနေ့မှာတော့ကုတ်ခိုင်မြို့တွင်အခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေပြီးသက်ဆိုင်ရာကလိုက်လံရှင်းလင်းနေတယ်လို့ပြောပါတယ်အစိုးရစစ်ကြောင်းကိုတိုက်ခိုက်တဲ့အဖွဲ့ဟာဘယ်အဖွဲ့ဆိုတာသတင်းထုတ်ပြန်တာမရှိပေမဲ့ပလောင်ခေါ်တအန်းအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ကတိုက်ခိုက်တာဖြစ်ကြောင်းဒေသခံတချို့ကခံမှန်းနေပါတယ် TNLA ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကတော့သူတို့အဖွဲ့ကတိုက်ခိုက်တာမဟုတ်ကြောင်းပြောပါတယ
်။ကျွန်တော်အဖွဲ့မဟုတ်ဘူး။ Ever Martin တို့ကမရှိတာလို့ပြော။ဟုတ်ကဲ့ပြောရတယ်လို့ပြောလို့မရဘူးကိုကြီး။
ကုတ်ခိုင်ဒေသမှာအစိုးရနဲ့အပြစ်မရက်သေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တပ်မဟာလေးကအဓိကလှုပ်ရှားနေပြီး KIA တပ်မဟာလေးကအရာရှိကိုဆက်သွယ်ရမှာတော့စီးခွင့်ယူထားတာကြောင့်အခြေအနေကိုတေချာမသိရကြောင်းပြောပါတယ်။ကုတ်ခိုင်မြို့မှာအခုလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကလမ်းကြောင်းဖြစ်တဲ့ကုတ်ခိုင်မူဆဲကားလမ်းကိုယာယီပိတ်မယ်လို့လည်းသတင်းတွေထွက်ပေါ်နေတယ်လို့ဒေသခံတယောက်ကပြောပါတယ်
။မနေ့ကတော့လမ်းပိတ်မယ်လို့တော့ပြောတာပဲမူဆဲနဲ့ကုတ်ခိုင်ကားသွားလာပေါ့မူဆဲနဲ့ကုတ်ခိုင်ကိုပိတ်မယ်တဲ့ခဏလေးပိတ်မယ်ပေါ့အဲ့လိုတော့သတင်းထွက်နေတဲ့နေ့ထိပေါ့
ကုတ်ခိုင်မျိုးနဲ့မူဆဲမျိုးကမော်တော်ကားအသင်းတွေကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ခံတွေကအခုလိုပြောပါတယ
်။ဟုတ်တယ်မနေ့ကတော့အကုန်လုံးကားလမ်းပိတ်မယ်လို့တော့ပြောတယ်။ဟိုအလုံးမဲ့ပြောနေကြတာပဲ။ဟိုအတိအကျသတင်းဟိုလိုမျိုးတော့စာဟိုထုတ်ထားတာတော့အဲ့လိုမျိုးတော့မရှိဘူးပေါ့
။သူတင်တော့ပြောလို့မရဒီနေ့တော့ထွက်နေကြမက်တန်တော့အချိန်နဲ့ပြလို့လာတယ်မင်းတော့မပြောတော့ဘူး။အဲဒီသူတင်ရတော့လမ်းပိတ်မယ်လို့ပါညာအချိန်နဲ့မကောင်းဘူးအဲ့လိုတော့ပြောကြတာပဲ။မနေ့ကစာမှကြည့်ရမှာပဲဒီနေ့တော့သွားနေကြတယ်
။ကုတ်ခိုင်မျိုးနဲ့အုတ်ချိုရီဂျုံကတော့ကားလမ်းပိတ်မယ်ဆိုတာနဲ့ပတ်သက်ပြီးတရားဝင်စာထုတ်ပြန်တာမရှိကြောင်းတာဝန်ကျဝန်ထမ်းတဦးကဖြေဆိုပါတယ်။ဒီလ24ရက်နေ့မနက်ခင်းပိုင်းကတော့မူဆယ်ခရိုင်105မိုင်နဲ့ပန်းဆိုင်အကြမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးကုန်တင်ကားတစ်စီးပျက်စီးခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဆောင်ရွက်တာဖြစ်တယ်လို့လည်းရှမ်းပြည်နယ်ပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသတိုက်ပွဲနဲ့ပတ်သက်ပြီးတမ်မရော်ကာကွယ်ရေးဦးစီးချုပ်ယုံကဒုတိယဗိုလ်ချုပ်ကြီးမြာထွန်းဦးကပြီးခဲ့တဲ့စနေနေ့ကသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ကိုကန့်အဖွဲ့တွေနဲ့အတူကချင်ဝမိုင်းလာပလောင်ရှမ်းပြည်တပ်မတော်မြောက်ပိုင်းစားတဲ့အဖွဲ့တွေပါဝင်တိုက်ခိုက်နေကြောင်းပြောဆိုထားပါတယ်။ကချင်ဝမိုင်းလာနဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းကဒီစစ်ပွဲမှာပါဝင်တိုက်ခိုက်တာမရှိကြောင်းတရားဝင်ညင်းဆိုထားပေမဲ့အပြစ်ခတ်မရက်ဆဲသေးတဲ့ကချင်နဲ့ပလောင်တပ်ဖွဲ့စိုးမိုးရွာဒေသတွေမှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပါတယ်။
ကိုမိုးစောစုံစမ်းတင်ပြသွားတော့ပါရှင်။ VOA ကနေပုတ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပြောင်းလဲလာတဲ့မြန်မာနိုင်ငံမှာလူငယ်ပညာသက်တွေမွေးထုတ်နိုင်ဖို့နဲ့မြန်မာနိုင်ငံသားတွေလူအခွင့်အရေးလွတ်လပ်ခွင့်တွေရရှိလာစေဖို့ဆိုရဲအမေရိကန်ပြည်ထောင်စုရဲ့ဆန္ဒတွေကို American Center တစ်ကနေကုစားပြုဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီး Derek Mitchell ကပြောဆိုလိုက်ပါတယ်။အပြည့်စုံကတော့ဒီကနေ့ကျင်းပတဲ့ American Center အဆောက်အဦးမြေနေရာတစ်ပနက်ရိုက်ပွဲအခမ်းအနားကိုကိုရိုင်းသတင်းသွားယူထားတဲ့ VOA သတင်းထောက်မတ်တငီလင်းကပြောပြပေးမှာပါ။
မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်တက်တက်မမတ်နဲ့ရောက်ရှိစေလိုတဲ့အမေရိကန်ပြည်ထောင်စုရဲ့စံနာကိုအလေးအနက်ဖော်ပြပေးနိုင်တာကတော့အမေရိကန်စံနာပဲဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဒဲရစ်မစ်ချယ်ကဒီကနေ့ဖေဖော်ဝါရီလ25ရက်နေ့မှာကျင်းပတဲ့အမေရိကန်စံနာနေရာသစ်ပနက်ရိုက်ပွဲအခမ်းအနားမှာပြောဆိုလိုက်ပါတယ်
And that American Center, I think, is a perfect representation of our desire to help continue this path to democracy.
American Center ဟာပြောင်းလဲလာမယ့် democracy နိုင်ငံအသစ်အတွက်လူ့အခွင့်အရေးတွေရရှိဖို့ပညာတတ်နိုင်ငံသားတွေမွေးထုတ်ဖို့စတဲ့ American ပြည်တော်စုရဲ့ဖြစ်စေခြင်းတဲ့စံတာတွေကိုအကောင်းဆုံးဖော်ပြနိုင်တဲ့သင်္ကေတပဲဖြစ်ပါတယ်။ American Center ဖွင့်လှစ်ခြင်းဟာလည်းမြန်မာပြည်ပြင်ပြောင်းလဲမှာမိဖက်အဖြစ်ကူညီဖို့အတွက်ကျွန်တော်တို့နေ့စဉ်လုပ်ကိုင်နေတဲ့လုပ်ငန်းစဉ်တွေထဲကတစ်ခုပါပဲ။
အသစ်တည်ဆောက်မဲ့ American Center မှာခင်မီနီးပညာတွေထည့်သွင်းသွားမှာဖြစ်ပြီးမြန်မာနိုင်ငံသားတွေပုံမိုဝင်ထွက်လေ့လာနိုင်ဖို့လဲမျှော်လင့်တယ်လို့တန်အမတ်ကြီးကဆိုပါတယ်
။ But it's upgrading in technologies. It'll be digitalized. We'll have 21st century capabilities.
ဆင်းမြင့်တဲ့နေရာမှာတော့ digitalized ခင်မီနီးပညာတွေကိုအသုံးပြုသွားမှာပါ။လက်ရှိ American Center မှာတော့20ရာစုနီးပညာတွေနဲ့လက်ပတ်နေတာကြောင့်ဒီ American Center အသစ်မှာတော့21ရာစုမှာထွက်တဲ့နောက်ဆုံးပုံနီးပညာတွေကိုအသုံးပြုသွားမှာပါ။ဒါကြောင့် American Center အသစ်ကိုကျွန်တော်တို့အဆင့်မြင့်တင်သွားမယ်တိုးချဲ့သွားမယ်ပြီးတော့ပို့ပြီးတော့ကြီးကျယ်တဲ့အခမ်းအနားတွေကိုကျင်းပနိုင်ဖို့လေ့လာတဲ့သူတွေအရေးအတွက်ပိုများလာဖို့အထူးသဖြင့်မြန်မာနိုင်ငံသားတွေပို့ပြီးတော့ဝင်ရောက်လာနိုင်ဖို့အတွက်မျှော်လင့်ထားပါတယ်
American Center နေရာသစ်ဟာအင်းရလန်းနဲ့တက္ကသိုလ်ရိပ်သာလမ်းတောင်လက်ရှိ American တန်ယုံနဲ့မလှမ်းမကမ်းမှရှိနေတာကြောင့်ကင်တွယ်ရတာပို့ပြီးအဆင်ပြေသွားမှာဖြစ်ပါတယ်ရန်ကုန်တက္ကသိုလ်နဲ့လည်းနေရာကြောင့်ကျောင်းသားတွေလွယ်လွယ်ကူကူလာနိုင်မယ်လို့လည်းတန်အမတ်ကြီးကဖြည့်ဆွတ်ပါတယ်လက်ရှိ American Center မှာတမယိုးကျနီးလန်းတွေအသုံးပြုနေတဲ့အတွက်နီးပညာပိုင်းမြင့်တင်ဖို့လဲသင်တန်းသားတွေကတောင်းဆိုကြတယ်လို့စာကြည့်လိုက်ဒါရိုက်တာကိုကျော်ခိုင်ကပြောပါတယ်။ American Center အသစ်ဖွင့်လှစ်ဖြစ်တဲ့အကြောင်းကိုတော့ကိုကျော်ခိုင်က VOA ကိုအခုလိုပြောပါတယ
်။အဓိကတော့ space ပေါ့နော်။ကျွန်တော်တို့က limited space ဖြစ်တယ်။နောက်ဒီအဆောင်ကလည်းကျတော့ကြာပြီ။နောက်ကျွန်တော်တို့ဒီဖွင့်ပြိုးတိုးတက်လာတဲ့ဒီဟိုကျွန်တော်ရဲ့ member တွေနေထားတဲ့ဒီ American Center ရဲ့ဒီ collection နေထားတယ်ငါပြရတယ်နောက်ဟိုပါပေါ့တဲ့ဟိုနီးပညာပိုင်းနေနီးပညာပိုင်းဆိုင်ရာတိုးတက်လာတဲ့ကျွန်တော်ဒီ American Center တိုးတက်လာပ
ါအသစ်ဖွင့်မဲ့ American Center ကနေအရေးအတွက်ပုံများတဲ့စာသင်ခန်းတွေ club အဖွဲ့အစည်းတွေပို့တိုးလာဖို့မျှော်လင့်တယ်လို့ American Center ចောင်းသားရေးရအဖွဲ့ဥက္ကဋ္ဌမဝင်းဝါကအခုလိုပြောပါတယ
်ဖြစ်နိုင်မယ်ဆိုတော့အဲ့လို discussion club များများပေါ့အခု club တွေထပ်ပို့ပြီးတော့ AC မှာ club ကအခုဆို6ခုလောက်ပဲရှိတော့တယ်ဒီထက်မှက club တွေအခု20လောက်ထိဖွင့်နိုင်မှုကျောင်းသားတွေများများယူနိုင်တာပေါ့အဲ့လိုမျိုးဖွင့်နိုင်မှုမျှော်လင့်ထားပါတယ
်မြန်မာနိုင်ငံမှာ American Center ကိုလွတ်လပ်ရေးရပြီးခါစား1946ခုနှစ်ကတည်းကဖွင့်လှစ်ခဲ့တာပါကမ္ဘာတဝန်းမှာဖွင့်လှစ်ထားတဲ့ American Center ပေါင်း900ကျော်တဲကမှရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ American Center မှာလာရောက်လေ့လာပညာသင်ကြားသူတွေအများဆုံးလည်းဖြစ်ပါတယ်အသစ်တည်ဆောက်မဲ့ American Center ကို American ဆောက်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Enviro Management and Research Inc. ကတာဝန်ယူတည်ဆောက်မှာဖြစ်ပြီးသူတို့ကိုပံ့ပိုးဖို့အတွက်ပြည်ရင်းကုမ္ပဏီတစ်ခုကိုလည်းမဲပေးရွေးချယ်မှာဖြစ်ပါတယ်။ American Center သစ်တည်ဆောက်မဲ့ကာလကတော့25လဖြစ်မယ်လို့လည်းခန့်မှန်းထားပါတယ်ရှင်
။မတင်ကြီးလင်းတင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကနေကဏ္ဍပေါင်းစုံကိုတင်ဆက်ပေးနေပါရယ်။ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေပတ်သက်ပြီးအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရယ်။သောတာရှင်များရှင်မြန်မာနိုင်ငံဟာအလုတ္တမခအစီအသက်သာဆုံးနိုင်ငံတွေထဲမှာဟိုးအောက်ဆုံးကရှိနေတာမို့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြတဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့အမျက်အစွန်းပိုရနေတယ်လို့ဗြိတိန်နိုင်ငံအခြေစိုက် Verrick Marplecroft စစ်တမ်းကောက်ယူရေးကုမ္ပဏီကဒီလအစောပိုင်းမှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်မြန်မာအလုပ်သမားတွေအခုလိုလှုပ်အားခအနေခံနေရတာဟာအစိုးရမှတာဝန်ရှိတယ်လို့လွတ်တော်ကိုယ်စားလှယ်တဦးကလည်းထောက်ပြဝေဖန်လိုက်ပါတယ်အကြောင်းဆုံးကတော့ကိုညာဝင်းအောင်ကပြောပြမှာပ
ါ Verrick Marplecroft ကုမ္ပဏီကကမ္ဘာနိုင်ငံပေါင်း192နိုင်ငံကိုစစ်တမ်းကောက်ယူရမှာမြန်မာနိုင်ငံဟာလှုပ်အားခအနည်းဆုံးအဆင့်181မှာရှိပြီးအခြားအာရှနိုင်ငံတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကအဆင့်190နဲ့ကမ္ဘောဒီးယားနိုင်ငံကအဆင့်169မှာရှိတာတွေ့ရပါတယ်မြန်မာနိုင်ငံမှာလှုပ်အားကဈေးသက်သာတာကြောင့်ဒါကူမျက်စိကျတဲ့နိုင်ငံခြားကုမ္ပဏီတွေကမြန်မာနိုင်ငံကိုလာရောက်ပြီးရင်းနှီးမြှုပ်နှံနေကြတာပါဒါကြောင့်မြန်မာနိုင်ငံကအောက်ခြေအလို့သမားတွေရဲ့လုခလာစာကိုတိုးမြှင့်တတ်မှတ်ပေးဖို့2014ခုနှစ်တည်းမှာအောက်လွှတ်တော်အမတ်တွေကရောပြည်ထောင်စုလွှတ်တော်ထဲမှာပါအကြံပြုဆွေးနွေးခဲ့ပြီးမူကြမ်းအဖြစ်လက်ခံခဲ့ပေမဲ့ဒီကိစ္စကိုအစိုးရကအကောင့်ထဲပေါ်ဖို့ပြက်ကွက်နေတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကဝေဖန်လိုက်ပါတယ်
ဒီဥစ္စာနဲ့ပတ်သက်လို့အစိုးရမှအများကြီးတာဝန်ရှိပါတယ် ဟိုချင်းနုံလာစာကိုတိုးပြန်ရင်လေးပဲခွေခွေနော်လာစာတိုးမှုတွေကတော့ရှိလာမှာပေါ့လေဒါပေမဲ့လို့ကျွန်တော်တို့ခုနလိုသတ်မှတ်တဲ့နိုင်ငံတကာဆန်ရှင်တခုသာရလာနေစီပြည်ပကိုရောက်နေတဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်တာပဲသူတို့ပြည်တွင်းကိုပြန်လာနိုင်လို့ဆိုရင်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံအတွင်းမှာမြေပြိုပြီးမှမြန်မာနိုင်ငံရဲ့လက်ရှိဖွံ့ဖြိုးတိုးတက်မှုကိုလည်းပို့ပြီးအထောက်ပံ့ပေးနိုင်တာပေါ့အဲပုံမှန်လည်းပြောရင်များအနည်းဆုံးဗမာငွေ9000မရှိဘဲနဲ့တလောက်ကိုတသိန်းခွေးမရှိဘဲနဲ့မဖြစ်နိုင်ပါဘူးအဲ့တော့အနည်းဆုံးဝန်ထမ်းတစ်ယောက်ရဲ့ခုနလူမှုစရိတ်ကိုကာကွယ်ပေးနိုင်တဲ့လက်စားဖြစ်အောင်ဆောင်ရွက်ပေးဖို့ပြည်တော်စုဆွေးနွေးဖို့အချင်းချင်းတိုက်တွန်းပြပါပြီ
အစိုးရမှတာဝန်ရှိတယ်လို့ဒီလိုဝေဖန်နေပေမဲ့တကယ်လက်တွေ့အခြေအနေမှာတော့အစိုးရဟာဂျားဝင်စည်းဆက်ပေးယုံလောက်သာတတ်နိုင်တာပါလို့စီဝိုင်းပညာရှင်ဦးခင်မောင်ညိုဘောဂဗေဒကရှင်းပြပါတယ
်အရေးပေါ်မှာရှိတဲ့ဥပဒေလုံငန်းတွေထဲထုတ်လုံငန်းတို့ခါမျိုးတွေတောင်မှမြန်မာနိုင်ငံဘက်ကရှိလာတယ်ဆိုတော့ဒါကတော့မြန်မာနိုင်ငံကလုကနေတာနောက်တစ်ခုကမြန်မာကလာတဲ့ရင်းနှီးမြှုပ်နှံတဲ့သူတွေကိုကောင်းခေါင်ရေးလို့မရဘူးရင်းနှီးမြှုပ်နှံတဲ့သူတွေကိုဆွဲဆောင်ရတဲ့အချိန်မှာလည်းလုကလာကနေတာတခုတည်းနဲ့ဆွဲဆောင်ရတဲ့အခြေအနေရှိတယ်
ဒီအပိုင်းတွေအတွင်းအလို့သမားတွေလောက်ခလာစာတိုးတောင်းဆန္ဒပြကြပေမဲ့ပြဿနာတွေအခုထိမပြေလည်သေးတာကိုကြည့်ရင်အလို့ရှင်နိုင်ငံသားတွေနဲ့အလို့သမားတွေကြားအလျှော်အတင်းအပေးယူလုပ်တဲ့အလေအထအားနည်းနေတာတွေ့ရတယ်ဆိုတော့နိုင်ငံတကာရဲ့ဝေဖန်မှုတွေရှိကြောင်းဦးခင်မောင်ညိုဘောဂဗေဒကပြောပါတယ
်လုပ်ငန်းရဲ့မှာတည်ဆုပ်ရဲ့သဘောရာကအော်ရာရှိတဲ့ဟာလို့ဆိုတဲ့ကကြရင်နေဆိုင်တို့ကြားဆိုင်တို့နော်ချိန်မိုးတို့ဗာမျိုးနဲ့ပေါ်တွေကအချိန်ကြီးအရဲအခက်ခဲရှိတယ်တကယ်လို့အကြောင်းကြောင့်တော့မလို့အချိန်ကြီးမအနိုင်ဘူးဆိုတဲ့သူကယောဂီပြရတာလို့အော်ရာရက်တာလို့ဒီမှာရှိအခါတလေကြတော့နော်အလုပ်သမားကတောင်းဆိုတယ်ရက်လိုက်ပြီးအလုပ်မဖြစ်ဘူးဖြစ်ပြီးဆိုတဲ့ကကြအလုပ်ချိန်မှာလည်းတော့ပြီးအပြတ်တည်းဖြစ်ပုံရတယ်အဲ့တော့အစိုးရကဒီနေရာမှာဒိုင်းကြီးပဲအခုရေငကူတာစုအတိုင်းနဲ့လုပ်လို့ရတယ်အနည်းသေးဟာမှလည်းဒိုင်းလူကြီးလုပ်ပြီးမယ်တစ်ဖက်ဖက်ကမလိုက်နိုင်ဘူးဆိုရင်လည်းသူကဘာမှမတတ်နိုင်တဲ့နေထားမျိုးတွေ့ရတယ
် ILO အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ်ရဲ့စစ်တမ်းအရမြန်မာအလို့သမားတွေဟာတလာလို့မှဒေါ်လာ100အောက်သာဝင်ငွေရှိပြီးတရုတ်နိုင်ငံမှာတော့အလို့သမားတယောက်ဟာတလကိုဒေါ်လာ450လောက်ဝင်ငွေရှိတယ်လို့ဆိုပါတယ်။ဒါကြောင့်လူမှုဖူလုံကြီးအခြားခံစားခွင့်တွေပေးစရာမလိုတဲ့လောက်ခဈေးပေါ်တဲ့မြန်မာနိုင်ငံတွင်းကိုတရုတ်ကုမ္ပဏီတွေအရင်ကထက်ပိုဝင်လာနေတယ်လို့ဆိုပါတယ်။လူအားကသက်တာရာတစ်ခုတည်းကိုပဲကြည့်မယ်ဆိုရင်တော့ကုမ္ပဏီတွေထိန်းထားတဲ့သူတို့ရဲ့အမှတ်တံဆိပ်ကိုထိခိုက်စေမှာဖြစ်တယ်လို့တရားစွဲခံရမှုအပါဝင်အခြားမလိုလားအပ်တဲ့ကုန်ကြစိတ်တွေတက်လာနိုင်တယ်လို့ Virus Mabel Crop စစ်တမ်းကသတိပေးထားပါတယ်။ကမ္ဘာပေါ်မှာလုခလာစာအမြင့်ဆုံးနိုင်ငံကတော့အီတလီနိုင်ငံဖြစ်ပြီးသူ့နောက်မှာပြင်သစ် Belgium, Spain, Finland, Slovenia, Luxembourg နိုင်ငံတို့ရှိပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပါရှင်။ပုတ်ထူးနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ခုကြာနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုကွန်အောင်ကတလက်ပြောပြပေးပါအောင်ရှင်။
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းကတိုက်ပွဲတွေအတွင်းအစ္စလာမ်စစ်သွေးကြော IS အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးထားတဲ့ S Syrian Christian ဘာသာဝင်90ကျော်ကိုပြန်လည်ပေးဖို့အမေရိကန်ပြည်အောင်စုကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျန်ဆာကီကတိုက်ခိုက်မှုတွေကိုရှုံချလိုက်ပြီးစစ်သွေးကြော်တွေအနေနဲ့သူတို့ဖမ်းထားတဲ့အရသာတွေအားလုံးကိုလွှတ်ပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းမှာတိုက်ခိုက်တာတွေတိတိကျကျရော့ချသွားတယ်လို့ယူကရိန်းစစ်ဘက်ကဒုတိယမြောက်ရက်စတိုက်စတိုက်ပြောပေမဲ့အပြစ်ကရစဲရေးကတော့အခုချိန်ထိမဖြစ်သေးဘူးလို့ဆိုပါရဲအစိုးရထိန်းချုပ်နေမြေတွေနဲ့ပြစ်မှတ်တွေကိုပြီးခဲ့တဲ့24နာရီအတွင်းတပုံတွေက19ချိန်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်ဘက်ပြင်ကြားရေးဌာနရဲ့ထုတ်ပြန်ချက်ကိုဒီကနေ့ Facebook စာမျက်နှာမှာတင်ထားပါရဲလွန်ခဲ့တဲ့နှစ်နှစ်အတွင်းအာဖဂန်နစ္စတန်အစိုးရထိန်းသိမ်းရေးစခန်းတွေမှာအချင်းသားတွေကိုဖိနှိပ်ဆက်ဆံကင်တွေခဲ့တဲ့အနေအထားအပါအဝင်နှိပ်စက်ညှဉ်းပန်းမှုတွေကိုတားမြစ်နိုင်ခဲ့ပြီးတိုးတက်မှုအချို့ရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်ဒါပေမဲ့လည်းထိန်းသိမ်းခံထားသူ၃ပုံ၃ပုံလောက်ကတော့မတရားပြုမှုဆက်ဆံခံရတယ်လို့ဆိုပါရယ်အခြေအနေပိုကောင်းအောင်ကင်တွေဖို့လိုနေသေးပေမဲ့အခုလိုအခြေအနေဇိုးတွေကိုအဆုံးသတ်အောင်အာရုံစိုက်လှုပ်ဆောင်လာတဲ့အစိုးရအဖွဲ့တွေရဲ့လုပ်ရက်ကိုလည်းကြိုးဆိုပါရယ်လို့ကုလအရာရှိတဦးကပြောကြားပါရယ်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေအတိုးတက်မှုတွေရပ်တန့်နေတဲ့အပြင်အရေးကြီးတဲ့အပိုင်းတချို့မှာနောက်ပြန်သွားနေတယ်လို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ25ရက်နေ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့2014ခုနှစ်အတွက်နိုင်ငံတကာလူခွင့်အခြေအနေဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာ AI အဖွဲ့ကအဲ့လိုပြောထားတာပါ
။တရင်ချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25ရောနဲ့လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.